မ္ဘောဒီးယားနိုင်ငံမှာဇန်နဝါရီလတုန်းကဖမ်းဆီးခံရတဲ့အလို့သမားရပိုင်ခွင့်လှုပ်ရှားသူ23ရဲ့အမှုကိုကြားနာနေတဲ့ဖနုံပင်မြို့ကမြူနစ်စပယ်တရားရုံးအဆောက်အဦရှင်မှာတောက်ကြံတွေကဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။သူတို့ကအလို့သမားရေးဆန္ဒပြမှုတွေအတွင်းအကြမ်းဖက်ခဲ့မှုနဲ့တရားဆက်ဆိုခံနေရတာဖြစ်ပြီးဒီတက်ကြွလှုပ်ရှားသူတွေကိုလက်ထိတ်ခတ်ပြီးခေါ်ဆောင်လာတဲ့နောက်မှာအခန်း3ခန်းမှာခွဲပြီးအမှုဆက်စီတာဖြစ်ပါတယ်။အဲဒီချိန်ကအာဏာပိုင်တွေကတက်ကြွလှုပ်ရှားသူ22ကိုဖမ်းခဲ့တာဖြစ်ပြီးနောက်နှစ်ဦးကတော့အာမခံနဲ့လွတ်ထားရကတောက်ကြံတွေတရားရင်ဆိုင်မှုခေါ်ဆောင်လာတာပါ။သူတို့ဟာနိုင်ငံရဲ့အနေဆုံးလာစာကိုနဆတိုးပြဖို့တောင်းဆိုတဲ့အထက်ချုပ်ဆိုင်ရာဆန္ဒပြမှုနောက်ပိုင်းအဖမ်းဆီးခံခဲ့ရတာဖြစ်ပြီးအဲ့ဒီဆန္ဒပြမှုမှာလုံခြုံရေးအဆောင်တွေရဲ့ပြစ်ခတ်မှုကြောင့်၄ဦးတည်းမနဲ့တည်ဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့ကြတာပါအဖမ်းခံခဲ့ရတဲ့အလို့သမားတမကတက်ကြွလှုပ်ရှားသူတူကတော့ဒီလိုဖမ်းဆီးမှုကတရားမျှတမှုမရှိဘူးလို့ဆိုပါတယ်အလို့သမားဆန္ဒထုတ်ပေါ်မှုတွေကိုတားမြစ်ထားတာမို့ဒီတက်ကြွလှုပ်ရှားသူတွေတရားဆက်ဆုခံရတာလို့သူတို့ကိုထောက်ခံသူတွေကပြောပါတယ်တရားရုံးပြင်မဲ့မှာသူတို့ကိုထောက်ခံသူတရားလောက်နဲ့အဓိကရင်းရဲတရားလောက်ကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဆန္ဒပြသူအတော်များများဒဏ်ရာတွေရခဲ့ကြတာပါ